Bangladesh နိုင်ငံမှာဘာသာရေးဆွေးနွေးတဲ့အချို့ကအစိုးရကိုဖြုတ်ချဖို့ကြိုးပမ်းခဲ့တာကိုဖော်ထုတ်နိုင်ခဲ့တယ်လို့စစ်ဖက်အရာရှိကြီးတွေကပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်ရှိတ်ဟာစီနာကိုဖြုတ်ချဖို့အတွက်ကြံစီမှုအကြောင်းအသေးစိတ်ကိုဗိုလ်မှူးချုပ်မိုဟာမက်မာဆတ်ရာဇက်ကနေသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။ပြည်ပမှာစီစဉ်ရေးဆွဲခဲ့တဲ့ဒီအာဏာသိမ်းရေးအစီအစဉ်နဲ့ပတ်သက်ပြီးအငိမ့်စားစစ်အရာရှိကြီးနှုတ်ကိုဖမ်းဆီးထားမိပြီးတတရလူဖြစ်တဲ့ဗိုလ်မှူးဇီရိုဟတ်ကတော့လွတ်နေဆဲဖြစ်တယ်လို့ရာဇက်ကပြောပါတယ်။စစ်တပ်ရဲ့လက်ရှိအရာရှိနဲ့အငိမ့်စားစုစုပေါင်း16ဦးပါဝင်တယ်လို့လည်းဆိုပါတယ်။အာနာသိမ့်ကိုကျိုးပန်းသူတွေဟာအစ္စလမ်ရှရီယာဥပဒေကိုပြဋ္ဌာန်းကျင့်သုံးဖို့အတွက်ရည်ရွယ်တယ်လို့လည်းဆိုပါတယ်။ဝန်ကြီးချုပ်ရှိတ်ဟာစီနာအာနာယာကလေးကအယူသီးသူတွေကိုနှိတ်ကုတ်လာခဲ့တာဖြစ်ပါတယ်။